အာဖဂန်နိုင်ငံမှာဝင်ကြီးအဖွဲ့တကူကြီးညာဖို့အတွက်နောက်ဆုံးအဆင့်ရောက်ရှိနေပြီလို့တာလီဘန်ထိပ်တန်းခေါင်းဆောင်လူရာဗီယိုကိုအတည်ပြုပြောသွားခဲ့ပါသည်။ဝင်ကြီးအဖွဲ့မှာအခုဦးဆောင်မှုကောင်စီရာဘာရီရှော်ရီရဲ့အဖွဲ့ဝင်အားလုံးပါဝင်မှာဖြစ်ပြီးတော့အမည်မဖော်ဘဲနဲ့အဲ့ဒီတာလီဘန်ခေါင်းဆောင်ပြောသွားခဲ့ပါသည်။တာလီဘန်ပြောခွင့်ရဇဘူလာမူဂျာဟစ်ကလည်းဝင်ကြီးအဖွဲ့ရွေးချယ်မှုလုပ်ငန်းစဉ်ပြည်ညောက်ခံပြီးဖြစ်ကြောင်းဗီဒီယိုကိုပြောပါသည်။ဝင်ကြီးအဖွဲ့မှာအဖွဲ့ဝင်26ဦးမကပါဝင်နိုင်ကြောင်းနဲ့ဥဆောင်မှုကောင်စီကမဟုတ်သူတွေလည်းပါဝင်နိုင်တယ်လို့သူကပြောပါရည်။တခါဝါရဲ့အာဖဂန်ကောင်ဆောင်တွေဟာတာလီဘန်တွေနဲ့ရှင်နေပြောဆိုနိုင်ဖို့လှုံ့ဆော်နေကြပါရည်။ဒီထက်မှာတော့ဒေတာရဲ့ဩဇာကြီးကောင်ဆောင်2ဦးလည်းပါဝင်ပြီးတော့နိုင်ငံရဲ့အစိုးရအဖွဲ့ဖွဲ့စည်းရေးနဲ့ပတ်သက်လို့လာမယ့်သတင်းပတ်တွေအတွင်းမှာညှိနှိုင်းဆွေးနွေးကြဖို့လှုံ့ဆော်နေတယ်လို့သူတို့အဖွဲ့ကပြောပါရည်။သူတို့ဖွဲ့မှာဥစ္စာကောင်းဆောင်အဗ္ဒူရာရှစ်ဒေါစတန်နဲ့တာလီဘန်ကိုဆန့်ကျင်တဲ့တခြားကောင်းဆောင်တွေပါကြောင်းအာဖဂန်မြောက်ပိုင်းဘောက်ဂျီနေကကောင်းဆောင်အတာမိုဟာမက်နော်ရဲ့တာဖြစ်သူခါလစ်နော်ကပြောပါတယ်။သူ့ရဲ့အဖေနဲ့ဥစ္စာကောင်းဆောင်တို့ဟာမြောက်ပိုင်းကမျိုးကြီးတာလီဘန်လက်ထက်ကျသွားကြတဲ့ကနိုင်ငံကနေထွက်ခွာသွားကြတာဖြစ်ပါတယ်။အာဖဂန်နိုင်ငံရေးကတဦးတစ်ဖွဲ့တည်းသွားပြီးဆွေးနွေးလို့ဖြစ်မှာမဟုတ်လို့အခုလိုမျိုးအဖွဲ့တွေစုပေါင်းပြီးဆွေးနွေးနေတာဖြစ်ကြောင်းမစ္စတာနော်ကပြောပါတယ်။ဒီတော့အတွင်းမှာပဲအမေရိကန်ပြည်အောင်စုကတော့တင်းငွေရည်နေမနဲ့3နာရီမှနောက်ဆုံးထားပြီးတော့17နာရီအတွင်းမှာလူပေါင်း2900ကိုခေါ်ထုတ်ခဲ့တယ်လို့ဆိုပါရည်။ဩဂုတ်လ14ရက်နေ့ကစပြီးဆိုရင်တော့အခုလူပေါင်း13,400ကိုအမေရိကန်ကခေါ်ထုတ်သွားပြီဖြစ်တယ်လို့အင်ဂျီယိုကပြောပါရည်။